လူငယ်တွေကြားမှာ COVID-19 ကူးစက်မှုနှုန်းလူငယ်တွေ၅လအတွင်းသုံးဆကျူးလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။လူချင်းချင်းခက်ခွာွာနေရမယ့်စည်းကမ်းတွေမလိုက်နာတာကြောင့်အခုလိုကူးစက်မှုနှုန်းတက်လာရကြောင်းလည်း WHO ကပြစ်တင်ဝေဖန်လိုက်ပါတယ်။ February လနောက်ပိုင်းကနေ July လအလယ်ပိုင်းအထိ COVID-19 ကူးစက်မှုတွေရဲ့15ရာခိုင်နှုန်းကအသက်15နှစ်နဲ့24နှစ်ကြားလူငယ်တွေမှာဖြစ်တယ်လို့လည်းWHO ကပြောတာပါ February မတိုင်ခင်လူငယ်တွေကြားမှာကူးစက်မှုနှုန်းက 4.5 ခိုင်နှုန်းပဲရှိပါတယ်လူငယ်တွေကြားမှာလည်းဒီရောဂါကကူးစက်နိုင်တယ်လို့သေဆုံးနိုင်ပြီးသူတို့ကနေတခြားလူတွေကိုကူးစက်နိုင်တဲ့အန္တရာယ်ရှိကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတိပေးလိုက်ပါတယ်လူငယ်တွေကြားနှာခေါင်းဆီးဝှစ်စင်ဖို့နဲ့လူချင်းချင်းနေဖို့စီကံတွေတိတ်မလိုက်နာကြတဲ့အပြင်သူတို့ကလှုပ်သွားနေကြပြီးတော့တခြားစားသောက်ဆိုင်တွေအရက်ဘားနဲ့ကမ်းခြေတွေသွားတာဈေးဝယ်ထွက်တာစတာတွေကိုပြုလုပ်နေကြတာပါလူငယ်တွေကြားမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့နိုင်ငံတွေထဲ American, ပြင်သစ် Germany, Spain နဲ့ Japan နိုင်ငံတွေပါဝင်ပါတယ် Johns Hopkins တက္ကသိုလ်စီးရင်တွေအရလက်ရှိတကမ္ဘာလုံးမှာ COVID-19 ကူးစက်သူ 18.5 သန်းနဲ့သေဆုံးသူက9သိန်းကျော်ရှိပါတယ်ရှင်